မန္တလေးတိုင်းပြည်ဦးလွေမြို့နယ်မှာတောင်ကျချောင်းရီကျောင်းရေကြီးရေရှမ်းဖြစ်ပေါ်ပြီးတဲ့နောက်နေအိမ်တွေအပြင်စိုက်ခင်းတွေပျက်စီးဆုံးရှုံးခဲ့တယ်ဆိုပြီးတော့ကာကွယ်ရေးကေဆေးရေးမှာပါဝင်သူတွေကပြောပါတယ်ဒီလိုရေကြီးရေရှမ်းတာဟာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှုအားနည်းတဲ့အတွက်ကြောင့်ဆိုပြီးတော့ပြောဆိုရတွေလည်းရှိပါတယ်မိုးလေဝသနဲ့ဇလားဗေဒညွှန်ကြားရေးဦးစီးဌာနကတော့တခြားဒေသတွေအတွက်မြေရေသတိပေးချက်ကိုလည်းထုတ်ပြန်ထားပါတယ်ရန်ကုန်ကပေးပွဲသတင်းကိုကိုစံကျော်ပြောပြပေးပါမယ်
မန္တလေးတိုင်းဒေသကြီးပြုံးလင်မြို့မှာဇူလိုင်31ရက်ကမိုးရွာသွန်းတာကြောင့်မြို့ကိုဖြတ်တန်းစီးဆင်းတဲ့ဂဲလောင်ချောင်းတောင်ကျချောင်းရီကြောင့်မြို့ရဲ့နေရာအတော်များများရေကြီးရေလည်တာတွေဖြစ်ခဲ့ပါတယ်။ဩဂုတ်လ31ရက်ရေပြန်ကျသွားပြီးနောက်မှာတောင်ကျရေကြောင့်နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရတယ်လို့စိုက်ခင်းတွေလည်းပျက်စီးဆုံးရှုံးသွားရတယ်လို့ကုညီကယ်ဆယ်ရေးမှပါဝင်သူတူကအခုလိုပြောပါတယ
်။ဂဲလောင်ချောင်းဘယ်ညာပြီးဝဲရတွေကအဓိကပုခံတာပေါ့။အော်လက်ရှိအရောဒီပေါ့နော်ကို့အိမ်သားပေါ့နော်အိမ်မြောင်းသေးတွေမြေကျွန်းသားတွေအိမ်ကျွန်းသားတွေပါရောရှိတယ်တချို့အုတ်တိုင်းနေပြူတယ်တချို့ကလည်းအိမ်ပေါ့နော်ဟိုပြူတချမ်းပြူတာတွေပါလည်းရှိရပေါ့နော်ဟုတ်ပြီးအိမ်ထဲကိုအကုန်ဝင်ထားခြင်းညာတော့ပျက်စီးဆုံးရှုံးမှုကတော့အိမ်ထဲကရှိရဟိုရေကြီးတိတ်တာတွေမြုပ်တာတို့ဘာလို့ဗီယိုတို့ဟိုမုံနေရဆန်အိတ်တွေကိုပေါ့နော်တချို့မြောင်းသေးမှာဖွင့်ထားတဲ့မုံဆိုင်တွေဆိုလို့ရှိရင်အဆန်ဆိုင်တွေဆန်အိတ်တွေအကုန်လုံးရေမြုပ်သွားတယ်မုံနေအကုန်လုံးရေမြုပ်တယ်ပေါ့ဟုတ်နောက်ဘက်မှာတော့အဓိကတော့ဆိုင်ခင်းနေရှိတာဟုတ်ဆိုင်ခင်းနေရှိသွားခြင်းညာတော့ဒီဆိုင်ခင်းနေရတော့မနေ့ကတော့အကုန်လုံးရေလွမ်းနေပေါ့နော်ဟုတ်ဒီလွမ်းပြီးတော့ဒီနေ့တော့ပြန်ကျသွားတဲ့ကြီးကကျသွားခြင်းမှာသူဆိုင်ခင်းနေရတော့သုံးလို့မရတော့ဘူးပေါ့ဟုတ်ဟိုးအရင်တော့ဖြစ်ဘူးဒါပေမဲ့ဒီလောက်တော့မဆိုးဘူးဂဲလောင်ချောင်းရေရှန်နေပေါ့နော်အဲဒါပေမဲ့ဒီအခုလက်ရှိဒီနေ့မနေ့ကလို့ဖြစ်သွားတဲ့အတိုင်းအတာတော့မရောက်ဘူးကြီးက
ဂဲလောင်ချောင်းဟာကန်တော်လေးကနေစတင်ကပြင်ဦးလွင်မြို့ကိုတောင်ကနေမြောက်ဖက်အတိုင်းဖြတ်တန်းစီစဉ်ပြီးအဲကနေမှတဆင့်ပိတ်ချင်းမြောင်ရှိဓာတ်တော်ချိုင်ရီတကွန်ကိုစီစဉ်သွားတာလည်းဖြစ်ပါတယ်။အခုလိုဂဲလောင်ချောင်းဆိုးဆိုးရွားရေလျင်တာဟာတစ်ပင်ခုတ်ထွင်းတာတွေကြောင့်အပြင်မြေနီထုတ်ယူမှုတွေကြောင့်ဖြစ်နိုင်တယ်လို့ပြည်ဦးလွင်ဒေသခံတူကအခုလိုသုံးသပ်ပါတယ
်။တော်ကလည်းမရှိတလို့နည်းနည်းချင်းနေဘူး။တစ်ပင်ထိန်းသိမ်းမှုပေါ့။တဘာဝထိန်းသိမ်းမှုလည်းမရှိ။နောက်မြေနီပေါ့။မြေနီဆိုတာတန်ကြောက်ပေါ့။လက်နီသုံးတဲ့နေရာတွေမှာသုံးတာပေါ့လေ။ဆွမ်းနှစားပေါ့။အညာဆိုရင်လည်းဒီလက်နီမှာသုံးတာအကောင်းဆိုရင်တော့တန်ကြောက်ဒီမှာသုံးတာပေါ့ဒီတန်နေရာမှာသုံးတာပေါ့အဲကောင်လေးက၄၀နဲ့အမြထုတ်တာကြောင်လဲပါတယ်ခုနလိုတော်ဒီကိုထိမ့်တက်မှုမရှိတော့ပေါ့ကုန်းနေချစ်မြပြတွေပေါ်ဆောင်တဲ့နေရာမှာဒီဆိုးရင်ကြောင်းနေမလုတဲ့အပိုင်းတွေပေါ့
ရေကြီးရေရှမ်းတာနဲ့ပတ်သက်လို့ပြီးတော့သာရက်ွက်ကြီး9ရက်ွက်ကြီး18နဲ့ဆင်လန်းကျေးရွာရှိမြေနှိပ်ပိုင်းတွေကိုရေကြီးရေရှမ်းခဲ့ပြီးရေဘေးသင့်အိမ်တောင်စု1088စုကိုရေဘေးသင့်အောင်ကိုပြောင်းရွှေ့ကယ်ဆယ်ပေးထားကြအောင်စစ်ကောင်စီကတည်င်းထုတ်ပြန်ထားပါတယ်။မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကလည်းနောက်ဆက်ရက်အတွင်းအေယာဝတီမြေရေနဲ့ချင်းတွင်းမြေရေတို့2ပေကနေ4ပေထိမြင့်တက်လာနိုင်ပြီးမြစ်တာမြေဒုထဝတီမြေနဲ့မတော်မြေရေတို့လည်းမြင့်တက်လာနိုင်ကြောင်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါအပြင်ဘင်္ဂလားပင်လယ်အော်မှာ4ဖိအားနဲ့ရေဝန်တစ်ချိန်ဖြစ်လာနိုင်ပြီးမုံတိုင်းငယ်အဖြစ်ရောက်ရှိလာနိုင်တဲ့အတွက်သခိုင်းတိုင်းအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာမိုးပိုရွာနိုင်ကြောင်းလည်းဩဂုတ်လ1ရက်ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။